ကမ္ဘာကယောဂါ COVID-19 ကူးစက်မှုဟာတကမ္ဘာလုံးကိုပြန့်နှံ့လာနေရမှာကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဆက်ပြီးတိုးလာနေပါတယ်။တနင်္ဂနွေနေ့အစောပိုင်းအရတကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 638,000 ကျော်ရှိနေပါပြီ။လက်ရှိယောဂါကူးစက်မှုဗဟိုချက်မှဖြစ်လာတဲ့အမေရိကန်ပြည်ထောင်စုမှာကူးစက်ခံရသူပေါင်း 132,000 ကျော်ရှိနေပြီးဥရောပနိုင်ငံတွေထဲမှာအဆိုးဆုံးဖြစ်နေတဲ့အီတလီမှာတော့ကူးစက်ခံရသူပေါင်း9,000 ကျော်ရှိနေပါတယ်။ American ပြည်ထောင်စု Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းအရတနင်္ဂနွေနေ့ကတကမ္ဘာလုံးမှာယောဂါကြောင့်သေဆုံးသူပေါင်း 31,000 နီးပါးရှိခဲ့တယ်လို့ဆိုပါတယ်။ဒါဟာ American နဲ့ပြင်သစ်နိုင်ငံတွေကတနိုင်ငံချင်းစီမှာတနေ့တည်းလူပေါင်း 2,000 ကျော်မကသေဆုံးခဲ့တဲ့စီးရင်တွေကိုထည့်သွင်းရေးတွက်ခဲ့တာဖြစ်ပါတယ်။ကမ္ဘာမှာတတိယမြောက်အဆိုးဆုံးနိုင်ငံဖြစ်နေတဲ့ Italy မှာ COVID-19 ယောဂါကြောင့်လူပေါင်း 1,000 ကျော်မကသေဆုံးခဲ့ပါတယ်။ဝင်းကြီးချုပ်ဘော်ရစ်ဂျွန်ဆန်ကိုရိုင်းကိုဗစ် -19 ကူးစက်ခံထားရတဲ့ဗြိတိန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 18,000 ကျော်ရှိနေပြီးသေဆုံးသူပေါင်း 1,000 ကျော်လောက်ရှိနေပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ်သုတေသနဌာနကဆိုပါတယ်။စပိန်နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူပေါင်း 838 ဦးရှိခဲ့တဲ့အတွက်နိုင်ငံတွင်းသေဆုံးသူပေါင်း 6,500 ကျော်ရှိနေပြီဖြစ်ပါတယ်။